ပြည်ပကနေပြည်ရင်းကိုလာပြီးတော့သတင်းဌာနဖွင့်လှစ်ခြင်းနဲ့သတင်းဌာနတွေအတွက်အစိုးရပိုင်းကစဉ်စားဆောင်ရွက်နေပြီလို့သမရရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။အခုလိုဆောင်ရွက်ပေးနိုင်နေဆိုရင်အရင်ကတည်းကပြည်ပမီဒီယာတွေမြန်မာနိုင်ငံနဲ့ဝင်ထွက်ခွင့်အတွက်ပို့ပြီးတော့အဆင်ပြေလာနိုင်မယ်လို့လည်းပြည်ရင်းခြေဆိုင်နိုင်ငံခြားသတင်းထောက်တွေနဲ့ပြည်ရင်းမီဒီယာတွေကသုံးသပ်ပြောဆိုလာပါတယ်။ဒီသတင်းအပြည့်အစုံကိုတော့ဆက်သွဲမင်းမြန်းထားတဲ့ရန်ကုန်ခြေဆိုင် VOA သတင်းထောက်ကိုအောင်ရင်မောင်မောင်ကပြောပြပေးမှာဖြစ်ပါလိမ့်ရှင
်။ဟုတ်ပါတယ်။နိုင်ငံခြားခြေဆိုင်သတင်းမီဒီယာတွေအနေနဲ့ပြည်တွင်းမှာဌာနကိုယ်စားလှယ်ရုံးခန်းဖွင့်မဲ့သူတွေအတွက်အစိုးရဘက်ကစဉ်းစားဆောင်ရွက်နေပြီလို့ပြည်ချင်းဝန်ကြီးဌာနဒုဝန်ကြီးလည်းဖြစ်နိုင်ငံတော်သမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးရထွတ်ကဒီကနေ့မှပြောပါတယ်။အခုလိုဆောင်ရွက်မဲ့အခြေအနေမှာပြည်ပမီဒီယာရုံးခွဲဖွင့်ရင်ရုံးလာထိုင်မဲ့သတင်းထောက်တွေအတွက်6လဒါမှမဟုတ်တစ်နှစ်အတွင်းမြန်မာပြည်ကိုအချင်းချင်းဝင်ထွက်နိုင်တဲ့ဗီဇာတွေပေးဖို့လည်းရှိတယ်လို့ဦးရထွတ်ကပြောပါတယ်။
ကျွန်တော်တို့နိုင်ငံခြားသတင်းဌာနတွေကိုဒီမှာဗျူရိုလာဖွင့်နေတဲ့သူတွေကိုကျွန်တော်တို့ရှောက်နေတဲ့သူတွေရှိတယ်။အဲ့ဒါတွေကိုကျွန်တော်ကစီစစ်ပြီးတော့ခွင့်ပြုဖို့အတွက်ဒီပြိုင်နဲ့တော့အများကြီးမပေးနိုင်သေးဘူး။ကျွန်တော်တစ်တော်မစင်းတစ်ခုနှစ်ခုကိုစမ်းသပ်ပြီးတော့ခွင့်ပြုဖို့အတွက်ကျွန်တော်ပြေးဖို့လုပ်နေတယ်။အဲ့လိုပြေးတဲ့အခါကျရင်အဲ့ဒီသတင်းဌာနတွေမှာတာဝန်ထမ်းဆောင်တဲ့နိုင်ငံခြားသတင်းထုတ်တွေအနေနဲ့6လသုံးမတစ်နှစ်စီနေဂျီဝင်ဝင်ဗီဇာရမယ်။တော့တစ်ပတ်နှစ်ပတ်ပေးနေရတယ်ဆိုသူတို့လည်းနှစ်လသုံးလသူဒီတော့မူဒီတော့ကာရာကြာရှိတဲ့ဗီဇာတွေကျွန်တော်ပေးဖို့ရှိတယ်။အဲ့ဒါတွေကကျွန်တော်တို့ဘက်ကတော့စဉ်းစားနေပြင်ဆင်နေတယ်။ပြီးတော့ကျွန်တော်ဒီဆိုးရဖို့ရုပ်ထုတ်လုပ်တဲ့ကျွန်တော်အစစ်စစ်ခွင့်ပြုတော့ကျွန်တော်လုပ်နိုင်မယ်။ရည်ပွားအဖြစ်တော့ employer တွေကများစအကောင့်တွေပေါ်နိုင်မှာမသိဘူး။အဲ့လောက်တိကျွန်တော်ရည်မှန်းတာ
။အရင်ဆေးဆိုးရလက်ထက်နဲ့အခုဆိုးရလက်ထက်စောပိုင်းကာလာတွေမှာနိုင်ငံခြားသတင်းထောက်တွေကိုတစ်ပတ်နှစ်ပတ်ဗီဇာတွေဒါပေးခဲ့တာပါ။နိုင်ငံခြားကနေမြန်မာနိုင်ငံအတွင်းသတင်းယူဖို့လာရောက်တဲ့ပြည်ပသတင်းထောက်အများစုဟာအရင်ကမြန်မာနိုင်ငံအတွင်းကိုသတင်းထောက်ဗီဇာကင်ပြီးတော့ပေါ်ပေါ်ထင်ထင်နဲ့မလာရတာကြောင့်ခီးသွားဗီဇာတွေကင်ဆောင်ပြီးတော့သာမြန်မာနိုင်ငံကိုလာရောက်သတင်းယူရတယ်လို့မြန်မာနိုင်ငံသတင်းစာဆရာအသင်းဒူအိုခရာလည်းဖြစ်စာနယ်ဇင်းကောင်စီပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးတရာစောက VOA ကိုအခုလိုပြောပါရယ်အခုလိုနိုင်ငံခြားသတင်းထောက်တွေအတွက်ကာလရှည်ကြပြည်ဝင်ခွင့်တွေကိုအစိုးရကချပေးမယ်ဆိုရင်ကြိုဆိုရမယ့်ကိစ္စဖြစ်တယ်လို့လည်းဦးတရာစောကပြောပါရယ်အဲ့
တော့ကောင်းပါတော့ဆရာဒီကစစ်တမ်းမှာအဲ့ဒီ
ကောင်းပါလေကောင်းတယ်ဆိုတာကနောက်လာမယ့်စီးကိန်းတွေဘာလို့ရှိရယ်အဲ့ဒီခါကျရင်တော့သူတို့စီကသတင်းသမားတွေလည်းလာမယ်ဒါမျိုးကိုခွင့်ပြုထားတာကတော့ပိုကောင်းပါတယ
်ပြည်ပသတင်းထောက်တွေကပြည်ရင်းကသတင်းတွေကိုကာလရှည်ကြာနေထိုင်ပြီးသတင်းရယူနိုင်မယ်ဆိုရင်ပြည်ရင်းခြေဆိုင်သတင်းမီဒီယာတွေပေါ်မှာထိခိုက်မှုတော့ရှိနေမှာမဟုတ်ဘူးလို့လည်းဦးတရာစောကသုံးသပ်ပြောကြပါသေးတယ
်ပြည်ပလူတွေလာလာမယ်ပြည်ရင်းကကိုယ့်လုပ်ကိုလုပ်ရ
ပြည်ပကလူတွေလာလာမလာလာပြည်ရင်းကလူတွေကတော့ကိုယ့်လုပ်ကိုလုပ်ရတာနောက်တစ်ခုကပြည်ပကလူတွေလာတယ်ဆိုတော့သူတို့ရဲ့ issue တွေနဲ့သူတို့ကိစ္စတွေနဲ့သူတို့ဝင်တာသူတို့လုပ်မဲ့ဟာတွေကကျွန်တော်တို့ပြည်ရင်းကလုပ်မဲ့ဟာနဲ့မတူပဲပြည်သက်ချင်းလည်းမတူဘူးမြန်မာပြည်ကလူတွေအထူးအဖြစ်မြန်မာပြည်သက်တွေပဲလောက်ကြတာဒါကြောင့်မလို့လဲဘာမှ negative အနှုတ်လက္ခဏာမျိုးတော့တိတ်မရှိပါဘူ
းမြန်မာနိုင်ငံအတွင်းမှာရုံးငယ်ဖွင့်လို့တဲ့သူတွေအတွက်အခုလိုစီစဉ်ပေးတာကိုကြိုဆိုပြီးတော့အစိုးရအနေနဲ့ပြည်တွင်းမီဒီယာအတွက်ဆောင်ရွက်နိုင်မဲ့အခွင့်အလမ်းတွေကိုလည်းတိကျပို့ပြီးဖွင့်ဖို့လိုအပ်တယ်လို့လည်းရိုက်တာသတင်းထဏာကမြန်မာနိုင်ငံဆိုင်ရာအကြီးအကဲဦးအောင်လာထွန်းက VOA ကိုပြောပါတယ
်သတင်းသမားတယောက်နေတော့ကြိုဆိုအပ်တာပေါ့နော်ဒါနဲ့ကျွန်တော်နိုင်ငံသားတယောက်နေနဲ့နိုင်ငံဝန်နေထိုင်နေဆိုတယောက်နေတော့ကျွန်တော်လည်းပြည်တွင်းမီဒီယာစူးစမ်းပေးတဲ့ဖြစ်နေကြတာလေကျွန်တော်ကတော့ဒီ PBS Media Agency ကြီးလေလာဖွင့်มาတာလေဒီတွင်းက journalist တွေအရင်ကခိုင်မာပြီးတော့တစ်ခေတ်ဟိုဖြစ်တဲ့အခြေတရားဖြစ်တဲ့အခါကျမှနိုင်ငံရေးကိုပြည့်စုံနေတယ်ဖြစ်နေကြတာ
ရင်းစေဆွေးရလက်ထက်တုန်းကဒီတွင်းမှာလာရောက်ပြီးသတင်းရယူခွင့်တွေမရှိတဲ့ PBS ခြေဆိုင်သတင်းမီဒီယာတွေဖြစ်တဲ့ VOA အပါအဝင် BBC RFA မြစ်စိမ ARD နဲ့ DVB တို့ဟာလည်းအခုဆိုရင်ပြည်တွင်းမှာတရားဝင်သတင်းလုပ်ငန်းတွေကိုစောင့်ရနေကြပြီဖြစ်ပါတယ်ခင်ဗျာ